အသက်33နှစ်ရှိပြီဖြစ်တဲ့ဂျပန်မျိုးသားကီနဲချီဟိုရီရဲ့ဟာပစိဖိတ်သမုတ်ပြကိုရွက်လီကလေးတစ်စင်းနဲ့တူတယ်မယမနာဖြတ်ကူးတဲ့အသက်အကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့ဆန်ရင်တင်ခဲ့ပြီးသူ့ကိုယ်သူဂုတိပြိုမြင့်ငြိမ်ရနေစေပဲလို့လဲကြွေးကြော်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုလေစိတ်ကနေမတ်လကုံလောက်မှာရွက်လီတစ်စင်းနဲ့ထွက်လာတဲ့ဟိုနိုရဲ့ဟာပစိဖိတ်သမုတ်ပြကို69ရက်ကြာတူတယ်ဖြတ်တန်းခဲ့တဲ့နောက်ဂျွန်လ9ရက်စနေနေ့အစောပိုင်းမှာဂျပန်နောက်ဖက်ကန်ယူရန်ကကီရေလက်ကြကိုဖျက်ပြီးဌာနေကိုပြန်ရောက်လာတာဖြစ်ပါတယ်။တနင်္ဂနွေမှာတော့သူ့မွေးစာတိစိတ်ကမ်းမျိုးကိုသူ့ရဲ့အရှိ 5.6 မီတာနဲ့အလေးချိန်ကီလိုဂရမ်990ရှိတဲ့ဆန်တိုရီမားမိတ် 3 ရွက်လေးနဲ့ရောက်လာတဲ့သူ့ကိုဒေသခံတွေပတ်မိုးသူတွေကကြိုဆိုခဲ့ပါတယ်။သူ့ရဲ့နှစ်လကြာပင်လယ်ပင်ခီးတန်းဆန်ဖရန်စစ္စကိုကနေတည်လာတဲ့ဆေးရည်တွေကမျက်စင်းနဲ့အနာကပ်ပလတ်စတာပဲတုံးခဲ့ရတဲ့အတွက်သူကလူငယ်လေးတူလို့ကျန်းမာနေစေပဲလို့ပြောပါတယ်။သူဟာ1984မှာရွက်လွှင့်ပြီးကဘာပတ်ခဲ့သူလည်းဖြစ်ပါတယ်။